မင်္ဂလာပါရှင်။အခုဆက်ပြီးတော့အမျိုးသမီးကဏ္ဍကိုကျွန်မခင်ဗျထွေးကတင်ဆက်ပေးပါမယ်။အမေရိကန်မိသားစုမှာကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုတွေကြောင့်စီးပွားရေးလုပ်ငန်းအများအပြားပိတ်ပစ်လိုက်ရပြီးလူသန်းပေါင်းများစွာအလုပ်လက်မဲ့ဖြစ်နေရပါတယ်။အခုဆိုရင်အစိုးရထံမှအလုပ်လက်မဲ့ခန်းစား권ရှောက်ထားသူက33နှစ်ကျော်ရှိတယ်လို့အလုပ်သမားဝန်ကြီးဌာနကထုတ်ပြန်ထားပါတယ်။ဒီလိုချိန်မျိုးမှာအစိုးရဒါမှမဟုတ်လုံရှင်ထံကနေအထောက်ပံ့ရကြတဲ့သူတွေရှိတယ်လို့ပါထောက်ပံ့မှမရပဲဒုက္ခကြုံတွေ့ကြရတဲ့သူတွေကလည်းသိနေချင်ရှိနေပြီးတော့ဒီထဲမှာအမျိုးသမီးတွေအများပြားပါပါတယ်။ COVID-19 ရောဂါဆိုကြီးကြောင့်အလုတ်ကိုင်ဆုံးရှုံးဒါမှမဟုတ်ဝင်ငွေထိခိုက်နေတာကြားရတဲ့အမျိုးသမီးတွေဘယ်လိုခက်ခဲတွေကြားမှာရှေ့ဆက်ရုန်းကန်ရှင်သန်နေကြသလဲဆိုတော့ဒီသတင်းပတ်အမျိုးသမီးကဏ္ဍမှာစူးစီးတင်ပြပေးပါမယ်ရှင
်
ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကြောင့်စီးပွားရေးလုပ်ငန်းတွေထိခိုက်နေတာခဲ့ရတာမှာနိုင်ငံအတွင်းအလုပ်လက်မဲ့ဥယျာဉ်ဟာလည်းလပိုင်းတွင်းမှာကိုပဲ33နှစ်ကျော်အထိတက်သွားပါတယ်။ဧပြီလ1လထဲမှာတင်အလုပ်လက်မဲ့တန်း20ကျော်ရှိခဲ့ပြီးသမိုင်းမှာမကြုံစဘူးအလုပ်လက်မဲ့နှုန်း 14.9% ရာခိုင်နှုန်းအထိကိုရောက်သွားခဲ့တယ်လို့အလုပ်သမားဝန်ကြီးဌာနကထုတ်ပြန်ထားပါတယ်။ဒီထဲမှာအမျိုးသမီးအလုပ်သမားဥယျာဉ်ကပိုးပြီးတော့များတယ်လို့ဆိုရမှာပါ။အလုသမဝန်ကြီးဌာနရဲ့စီရင်အရာဧပြီလအတွင်းအမျိုးသားအလုပ်လက်မဲ့နှုန်း73ရာခိုင်နှုန်းရှိချိန်မှာအမျိုးသမီးအလုပ်လက်မဲ့နှုန်းက 15.5 ရာခိုင်နှုန်းရှိပါတယ်။ဒီလိုကိုဗစ် -19 ရောဂါဖြစ်ပွားမှုတွေရှိနေတဲ့ကာလအတွင်းအလုပ်ကင်မဲ့သွားသူတွေထဲမှာမေလန်းပြည်နယ်ကအမှတ်အကျလဲပါပါတယ်
။လောလောဆယ်မှာအမားကအရင်တော့ဟိုကမန်နေဂျာတက်လို့ပြန်တော့ဆူပါဗိုင်ဇာတက်လို့ပြန်ဆိုတော့တစ်ချက်ကသက်ဆိုင်စုလို့ရတယ်။နောက်တစ်ခုကအမားတို့အလုပ်တွေကနေပြီးတော့မှသူတို့ကလေရောလုတ်တယ်ဆိုတော့မှအဲ့လိုဗနီးရဲ့ဗနက်ဘာဗနက်ပတ်ဆိုတော့မှသူတို့ကဒီကအစိုးရကိုသူတို့လှမ်းအကြောင်းကြားလာတော့အမားတို့တွေက employment ကြားတယ်ပေါ့နော်။ဒါပေမဲ့အခက်အခဲတွေကသူတို့တွေမှာကျုံရတယ်ဆိုအမအလုပ်မှာဆိုလို့ရှိရင်အများအဖြစ်သူတို့ကလေးက3ရက်လောက်ရှိတယ်အဲ့လိုမျိုးလေရောဖြစ်သွားတယ်။အခုလို့အလုပ်တွေပိတ်သွားတဲ့အခါဆိုကြအစိုးရကပေးတယ်ပတ်စံတစ်ခုနဲ့ကြသူတို့ကြောင်းကြတော့အဲ့လိုမျိုးရတော့တယ်သူတို့အခက်အခဲတွေရှိတယ်လို့ပြောတယ်
။မတ်တာကတော့လောလောဆယ်မှာအစိုးရထံကနေအလုပ်လက်မဲ့အကျိုးခံစားခွင့်ရတဲ့အတွက်အခက်အခဲအများကြီးတော့မကြုံရဘူးလို့ပြောပါတယ်။ဒါပေမဲ့အလုပ်ကရေရှည်ဘလောက်ထိဆက်ပြီးတော့ပိတ်ထားမလဲဆိုတဲ့အပေါ်မှာမူတည်ပြီးမရေရာမှုတွေကတော့ရှိနေသေးပါ။ Florida Media Orlando မြို့မှာနေထိုင်တဲ့အသက်38နှစ်အရွယ် Claudia Alejandra ကတော့မေဆေးရောင်းဆိုင်ကြီးမှာအလုပ်လုပ်နေရကနေကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကြောင့်အလုပ်တွေပိတ်ပစ်လိုက်ရတာမှပြည်ကြတဲ့မတ်လကလေးကဝင်ငွေမရှိတော့တဲ့အသူပါအစိုးရထံမှာအလုပ်လက်မဲ့ခန်းစား권လျှောက်ထားပေမဲ့လို့အခုထိကတော့ထောက်ပံ့ငွေမရသေးဘူးလို့သူကပြောပါတယ
် It was very frustrating like to completely with calling
တကယ်ကိုအရင်မဲ့စိတ်ကြရပါတယ်နေ့တိုင်းဖုန်းတွေစတိုက်ခေါ်ပေမဲ့လည်းဘာမှရေးရရအချက်လက်အကြောင်းပြမှုတွေမရသေးပါဘူ
းအခုချိန်မှာအလုပ်လက်မဲ့ခန်းစား권လျှောက်ထားတဲ့သူတွေများလွန်တာကြောင့်တောက်နေချမ်းချမှုတွေကလည်းနေရာတိုင်းမှာရှိနေတာပါဒါကြောင့်ခန်းစား권လျှောက်ထားပြီးတော့မှထောက်ပံ့ငွေကြေးမရကြသေးတဲ့သူတွေရှိတယ်လို့တချို့ကြတော့လေအကြောင်းမျိုးမျိုးကြောင့်ခန်းစား권လျှောက်ဖို့အတွက်အကျုံးမဝင်သူတွေလည်းရှိပါတယ်။ဒီလိုလူတွေထဲမှာတော့ Wisconsin ပြည်နယ် Milwaukee မြို့ကခရာယန်ကလေးပါပါတယ်။သူကတော့အချက်တေးလုပ်ငန်းတတိပက္ခလလုပ်ကိုင်နေသူတူဦးဖြစ်ပြီးတော့စားသောက်ဆိုင်တစ်ခုမှအချိန်ပိုင်းအလုပ်လုပ်ပါတယ်။ COVID-19 ရောဂါကူးစက်မှုတွေဖြစ်လာတဲ့အချိန်မှာတော့သူ့ရဲ့အလုပ်တွေလည်းရပ်သွားခဲ့တာပါ
။ I did not qualify because the number of hours I worked and the amount of money that I earned.
အလုပ်နဲ့ရှောက်ခွင့်ကျမလည်းရပါအောင်။ကျမလုပ်ခဲ့တဲ့အလုပ်ချိန်နာရီပမာဏနဲ့ကျမဝင်နေဝင်ငွေပမာဏကလည်းအစောပိုင်းသတ်မှတ်ကာလတစ်ခုမှများနေတော့အလုပ်လက်မဲ့ခံစားခွင့်ရှောက်ခွင့်ရှိတဲ့သူတွေထဲမှာကျမအကျုံးမဝင်ပါဘူး။အခုချိန်မှာတော်ကြီးကိုစိတ်ဖိစီးပါတယ်ရှင်။ဒီစုဆောင်ထားတဲ့ငွေကလည်းတိတ်ပြီးတော့လက်ကျန်မရှိတော့ဘူး။ဒီစုထားတဲ့ငွေဆိုတာကလည်းဒီနှစ်အတွက်ဝင်ငွေအခွန်ဆောင်နိုင်မှုစုထားတဲ့ငွေပါ။
ကိုယ်ပိုင်လုပ်ငန်းလုပ်ကြတဲ့သူတွေဟာကိုယ်တိုင်ကအလုပ်ရှင်ဖြစ်ပြီးလုပ်ငန်းတစ်ခုမှာအလုပ်လုပ်နေတဲ့သူတွေမဟုတ်တာကြောင့်အလုပ်လက်မဲ့ခန်းစား권ရှောက်ခွင့်မရကြသလိုတချို့ကကြတော့လေအလုပ်တစ်ခုကိုဝင်ပြီးတော့တိတ်မကြသေးခင်မှာပြုတ်သွားတာကြောင့်တတ်မှတ်ထားတဲ့အလုပ်နာရီဒါမှမဟုတ်ဝင်ငွေပမာဏအတိုင်းအတာတစ်ခုအထိမလုပ်ရသေးတဲ့သူတွေဖြစ်တာစတဲ့တတ်မှတ်ချက်တွေပေါ်မှာမူတည်ပြီးတော့အကျိုးခံစား권မရကြတဲ့သူတွေအများအပြားရှိပါတယ်။အခုလိုအချိန်မှာအခြေခံစားသောက်ကုန်လုပ်ငန်းတွေမှာလုပ်ကြနေတဲ့သူတွေကတော့လုပ်ငန်းဆက်လက်လည်ပတ်ခွင့်ရကြတယ်ဆိုပေမဲ့လည်းဒီလိုအချိန်မျိုးမှာရောင်းအားကျပြီးဝင်ငွေကျဆင်းသွားတဲ့ကြံကိုလည်းခံစားရပြန်ပါတယ်။စားတော့ကုန်စုံဆိုင်ကြီးတွေထဲမှာဆူရှီနဲ့အသင့်စားအစားအစာတွေရောင်းတဲ့မက်ဆူထက်ကသူ့ကြုံရတဲ့အခြေအနေကိုအခုလိုပြောပြပါဗျ။
ဒီလိုဆက်စားခြင်းဖြစ်လာတဲ့အခါမှာကို့အင်းနဲ့က
အလုပ်ကတော့တောင်းနေရသေးတယ်လေအဲ့လိုမျိုးဆိုတော့ကဲဘာလုပ်ရမလဲလူတွေကတခြားပစ္စည်းတွေကိုပဲစောင့်ဝယ်ကြတယ်ဒီလိုမျိုး prepare food ကိုဝေတဲ့လူကအဲ့ဒီအချိန်မှာကျသွားတယ်ကိုယ့်ရဲ့ရောင်းအားကျသွားတဲ့ဒဏ်ကိုခံစားရတာပေါ့ဒီစီဖြစ်နေတဲ့ location တခုကတာမန်ရောင်းအားထက်ကိုထောက်ပံ့လောက်ကိုကျသွားတယ်အဲ့ဒီအချိန်မှာ
ကိုယ့်ရဲ့အလုပ်ကအခုကကိုပိုင်စီးပွားရေးလုပ်ငန်းဖြစ်နေရဆိုတဲ့အခါကျတော့အလုပ်သမားတချို့လည်းရှိနေတယ်ဆိုတော့ဒီလိုအချိန်မျိုးမှာဒီကိုယ့်ရဲ့အလုပ်သမားတွေကိုရောဘယ်လိုမျိုးဆက်ထားနိုင်အောင်လုပ်ရတာတွေရှိပါသလဲ
ကိုယ့်ရဲ့ဒီ employee ဆက်မှာရှိနေတဲ့ employee နဲ့တကားပြောရတာပေါ့တချို့ကဲဟုတ်ပြီဒီအလုပ်ကိုလာရအောင် comfortable ဖြစ်ရလားလာရလားချင်ရလားဆိုတော့ပထမဆုံးမေးရတော့ပေါ့နော်ကိုကတော့ကိုယ့်အလုပ်မလို့ကိုလာချင်တာလေဒါပေမဲ့ employees အနေနဲ့ကတော့လာချင်လဲလာချင်မဲ့ဒါမှမဟုတ်သူတို့စိတ်ကမ comfortable မဖြစ်တာလည်းရှိချင်ရှိမယ်အဲ့လိုမျိုးဆိုတော့အဲ့ဒါမျိုးလေးနဲ့ဝန်ထမ်းတွေနဲ့ညှိပြီးတော့အလုပ်လုပ်ရတယ်နောက်တစ်ခုကအဲ့လိုမျိုးရောင်းအားကျသွားတဲ့ခါကျတော့ဒီဝန်ထမ်းလိုအပ်မှုအင်အားလည်းကျသွားတယ်လေအဲ့လိုမျိုးဆိုတော့ရှိတဲ့ဝန်ထမ်းတွေတန်းမှာအခါတိုင်းဆိုလို့ရှိရင်ဒီဘက်မှာ6ရက်လောက်လောက်တဲ့သူကိုတစ်ယောက်ကို3ရက်နောက်တစ်ယောက်ကို3ရက်အဲ့လိုပုံစံမျိုးနဲ့ပြပြီးတော့လုပ်နေရပေါ့နော်ချင်းချင်းနှိမ့်နိုင်ပြီးတော့အလုပ်လုပ်ကြရတာပေါ့နော
်အစိုးရကအခုချိန်မှာဒီအသေးစားစီးပွားရေးလုပ်ငန်းတွေအတွက်ချင်းငွေပေးတာမျိုးအကူအညီတွေပေးတယ်ဆိုတာသိရပါတယ်အဲ့ဒါကရောအထောက်အကူဖြစ်ပါသလား
လောလောဆယ်မှာအစိုးရအနေနဲ့ Small Business Administration တွေကလည်းdisaster relief loan ပုံစံမျိုးတွေကိုထုတ်ပြီးတော့ application တွေတင်ဖို့အတွက်ကိုသူတို့ကလည်းတိုက်တွန်းတယ်ကိုယ်အနေနဲ့လည်းတင်ကြရှိရပြီးတင်ထားပါတယ်ဒါပေမဲ့ဟို program တစ်ခုလုံးမှာသူတို့ကလည်းရှောက်တဲ့လူပေါ်မူတည်ပြီးတော့ queue စင်းနဲ့တွားနေတာဆိုတော့ကိုယ့်စီကိုချက်ချင်းတော့ရောက်မလာဘူးပေါ့နော်ဒါခုဆိုနှစ်လကျော်လာပြီပေါ့နှစ်လကျော်လာတဲ့အတွင်းမှာအလုံးကိုရပ်တည်နိုင်အောင်တော့ဘက်ကိုကိုယ်အနေနဲ့ပဲပြင်ဆင်ထားရတာပါ
အခုချိန်မှာဒီပတ်ဝန်းကျင်မှာယောဂကုသမှုတွေကရှိနေတဲ့အခါကျတော့ကိုကကျတော့အပြင်ထွက်ပြီးတော့အလုပ်လုပ်နေရတဲ့သူတယောက်ဖြစ်တဲ့အတွက်ဘယ်လိုသတိထားလုပ်ကံရတာတွေရှိပါလဲ
ကိုကတော့ကို့အနေနဲ့ကတော့ကို့ကျန်းမာရေးထပ်တော့ပဲရမှာပို့ရေးမကြည့်ပါဘူးဒါပေမဲ့လည်းလှုပ်ဆိုတာလှုပ်နေရတဲ့အတွက်အဓိကတော့ကိုပြင်ဆင်ရတာပေါ့ဟောတစ်ချိန်လုံးမှဆက်ထားတော့ပင်မန်းတာကတော့အတမန်လှုပ်လှုပ်နေရတာပို့ပင်မန်းတယ်ဘာလို့ဆိုတော့ဟိုမတူဘူးလေဒီ stress တစ်ခုကလည်းစိတ်ထဲမှာရှိနေတယ်ကိုလည်းတောက်ခွင့်နေရတယ်အလုပ်လည်းလုပ်နေရတယ်ဆိုတော့တာမန်အချိန်နဲ့တော့လုံးဝမတူတော့အမှန်ပဲတကယ်ကိုပုံပင်မှန်ပါတယ
်ကျမရဲ့ပညာရှင်တွေနဲ့စီးပွားရေးပညာရှင်တွေပြောတဲ့အရာဆိုရင်တော့အခုအချိန်တွေကဒီဘလောက်အထိဆက်ပြီးတော့ကြာအောင်မလဲဒီယောဂဖြစ်တာတွေရက်ပြီးတော့လူတွေအရင်လိုမျိုးစိတ်အေးလက်အေးနဲ့ပြန်ပြီးတော့အလုပ်လုပ်နိုင်တဲ့အနေအထားတစ်ခုကိုဘယ်တော့ပြန်ရမလဲဆိုတာကိုမသိရတဲ့အခါမျိုးမှာကျတော့ကိုကဒီကိုပိုင်စီးပွားရေးဒီလိုလုပ်နေတဲ့သူတယောက်အနေနဲ့ရောဘယ်လိုစိုးရိမ်မှုတွေရှိပါလဲ
ဟုတ်ကဲ့စိုးရိမ်တာတော့စိုးရိမ်ပါတယ်။ဘာဖြစ်လို့လဲဆိုတော့ဒေါင်းအားပြန်ပြီးတော့နည်းနည်းလေးပြန်ပြီးတော့ပြန်ပြီး study ဖြစ်လာတယ်လို့ဆိုလို့ရသည့်တိုင်အောင်လားအရင်လိုဟိုဒီအချိန်ဆိုတကယ်ကိုအရန်ကောင်းနေရမယ့်အချိန်မျိုးလေ။အရင်လိုတော့မဖြစ်ဘူးလေ။မဖြစ်ဘူးဆိုတဲ့အခါကျတော့ဒါဟာဘယ်တော့ပြန်ကောင်းမယ်ဆိုတာလည်းဘယ်သူမှသိနိုင်တာမဟုတ်ဘူး။နောက်ပြီးတော့ကဲဟုတ်ပြီဒီ after math ကလည်းဘာဖြစ်လာမယ်ဆိုတော့ကိုယ်ကကြိုတင်ပြင်ဆင်ရမယ့်သဘောဖြစ်နေပြီ။ကိုယ်အနေနဲ့ကတော့ကဲလုံငန်းဆက်လိုက်လေပတ်နေသေးတဲ့အတွက်ကိုကိုကိုလည်းကံကောင်းတယ်လို့တတ်မှတ်ပါတယ်။ဒါဖြစ်လို့လဲဆိုတော့တခြားတချို့သူတွေလုံးဝဆိုင်ပိတ်ထားရတဲ့သူတွေအဲ့လိုမျိုးတွေအများကြီးရှိတယ်လေ။အများကြီးရှိရဲဆိုတော့အခုကကိုကတော့လဲပတ်နေသေးတယ်။ဒါပေမဲ့လဲပတ်နေသေးတဲ့ဆိုပေမဲ့ကို့အနေနဲ့လည်းနေတိုင်းရင်ဆိုင်နေရတဲ့အခက်ခဲတွေကအများကြီးပဲလေ။ကြေရောင်းအားကြသွားတယ်၊ဝင်ငွေနှဲသွားတယ်၊ကို့မှာတာဝန်ယူထားတဲ့ employees တွေရှိတယ်။အဲ့လိုမျိုးဆိုတော့ဖက်ဖက်ကနေအလုံးအစင်ပြေအောင်တကယ်ကိုအခက်ခဲတွေကိုရင်ဆိုင်ပြီးတော့လုပ်နေရတာပေါ့။အကောင်းဆုံးကိုမျှော်လင့်ထားပြီးတော့အဆိုးဆုံးကိုလည်းပြင်ဆင်ထားရင်တော့ကို့အတွက်လည်းအဆင်ပြေမယ်လို့တော့မျှော်လင့်ပါတယ်
။ဆူရှီလုပ်ငန်းနဲ့ကိုပိုင်စီးပွားရေးလုပ်နေသူဗာဂျီးနီးယားပြည်နယ်ကမတ်ဆုထက်ပြောပြခဲ့တာပါ။မတ်ဆုထက်တို့လိုအသေးစားကိုပိုင်စီးပွားရေးလုပ်ငန်းတွေဝင်ငွေထိခိုက်ရတယ်လို့ပဲအခုလိုအချိန်မှာစီးပွားရေးလုပ်ငန်းကြီးငယ်မရွေးထိခိုက်နေတာကြောင့်မလို့အလုပ်လက်မဲ့ဦးရေကလည်းဒီနေ့တခြားတိုးလာနေတာပါ။လောလောဆယ်မှာအမေရိကန်ပြောင်စုမှာအလုပ်သမား6ယောက်မှ1ယောက်လုံးနဲ့အလုပ်လက်မဲ့ဖြစ်နေတာပါ။ဒီချင်းဒီဟာ1930ပြည့်လွန်ကာလတွေတုန်းကကမ္ဘာစီးပွားပြက်ကက်ကြုံခဲ့ရတဲ့အချိန်တုန်းကထက်တောင်ပိုပြီးတော့စိုးနိုင်တယ်လို့စီးပွားရေးပညာရှင်တွေကလည်းသတိပေးပြောဆိုနေကြပါတယ်။ဒီလိုအချိန်မျိုးမှာအစိုးရကစီးပွားရေးကြားခံပေးနိုင်တဲ့လုပ်ငန်းစဉ်တွေချမှတ်လှုပ်ဆောင်နေတာရှိတယ်လို့အလုပ်လက်နဲ့ခန်းစားဝင်ပေးတာအပြင်ဝန်ကြီးပေါ်မှာမူတည်ပြီးတော့မိသားစုတွေကိုငွေသားထောက်ပံ့ကူညီပေးတာတွေလည်းရှိပါတယ်။ဒါပေမဲ့လည်းအခုလိုအချိန်မှာ စီးပွားရေးလုပ်ငန်းကြီးငယ်တွေရွေးအနည်းနဲ့အများဝင်ငွေထိခိုက်နေတာမျိုးတွေနဲ့ကြုံတွေ့နေရတယ်လို့ဒီလိုကြုံတွေ့ရတဲ့အထက်မှာအမျိုးသမီးတွေနဲ့အများပြပါဝင်နေတဲ့စူရာကိုတင်ပြရင်းနေပဲဒီသတင်းပတ်ရမျိုးသမီးကဏ္ဍကိုဒီမှာပဲရနာဝင်ပြပါရှင်ဒီမှာဆက်ကြည့်ကြပါရှင်
Cause it only served to make me more determined to achieve my